အီတလီနိုင်ငံမှာဒီနေ့တနိုင်ငံလုံးတိုင်းတာနဲ့ပါလီမန်ရွေးကောက်ပွဲကိုကျင်းပနေပြီးတော့အီတလီနိုင်ငံသားတွေလည်းစတင်မဲပေးနေကြပြီဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲမှာအစွန်းရောက်လက်ရဝါဒီတွေကအနိုင်ရမဲ့အလားအလာရှိနေပြီးတော့ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအချိန်အစွန်းရောက်လက်ရဝါဒီအစိုးရဖြစ်လာဖို့ဦးတည်နေပါတယ်။လူလူစစ်တမ်းတွေမှာတော့ဂျော်ဂျီယာမလိုနီနဲ့သူမရဲ့အီတလီညီနောင်ပါတီကရှေ့ကနေဦးဆောင်နေတယ်လို့ဖော်ပြနေပါတယ်။မဲယုံတွေကိုဒီမနက်9နာရီကစတင်ဖွင့်လှစ်ခဲ့ပြီးတော့ည17နာရီအထိ17နာရီမှာတော့မဲယုံပိတ်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့မဲရီတွတ်တာတွေကိုစတင်မှာဖြစ်ပြီးကနဦးရလက်တွေကိုတော့တင်းလာနေအစောပိုင်းမှာကြီးညာသွားမှာဖြစ်ပါတယ်။တကယ်လို့မလုံးနီးသားအနိုင်ရခဲ့မယ်ဆိုရင်တော့သူမဟာအီတလီနိုင်ငံသမိုင်းမှာအမျိုးသမီးတွေတဲကပထမဆုံးဝင်ကြီးချုပ်ဖြစ်လာမှာပါ။ဒါပေမဲ့ညမောင်းဆိုးရဖွဲ့ဖို့ကတော့သတင်းပတ်တွေနဲ့ချီကြားနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။အီတလီနိုင်ငံမှာစုစုပေါင်းမဲပေးနိုင်သူအရေအတွက်က53သန်းနီးပါးရှိပါတယ်ခင်ဗျာ။